နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်မှုပေါ့နော်အငယ်တို့ဆွေးနွေးနေတာဘယ်တိုင်းတားလောက်ထိပေါ့နော်ခီးရောက်ပြီလဲဘယ်ပိုင်းတွေဆွေးနွေးပြီးပြီလို့ညာပြောလို့ရမလဲရှင
် Political Dialogue Framework ပေါ့နော် Drafting Committee တွေအနေနဲ့ဒီမှာအလုပ်လုပ်နေတာအခုကတော့ Draft တခုတော့ရလာတာပေါ့လေဆိုအချောတော့မကင်ရသေးဘူးပေါ့ဒါနိုင်ငံရေးတွေ့ဆုံဆွေးနွေးမှုအတွက်ဒါမူပေါင်းတခုအကျန်းထည်တော့ထွက်လာပြီလို့ပြောလို့ရပါတယ
်ဒီနိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွဲဖို့ပေါ့နော်ဒီကော်မတီဖွဲ့စည်းစဉ်ကတော့ဒီကိုစားပြုမှုတွေနဲ့ပတ်သက်ပြီးတော့ပေါ့နော်နိုင်ငံရေးပါတီတွေကြားမှာမကြည်လည်မှုတွေရှိခဲ့တာဆိုတော့ပေါ့နော်ဒီနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ခွင့်ရတဲ့သူတွေနဲ့ပတ်သက်ပြီးတော့ပေါ့နော်သတ်မှတ်တဲ့အခါမှာရောဘယ်လိုပြဿနာမျိုးတွေကြုံနိုင်လဲလက်ရှိပေါ့နော်ဒီကိုစားပြုဖို့တက်ရောက်မဲ့သူတွေအငယ်တို့သတ်မှတ်တဲ့အခြေအနေတွေရောဘယ်လိုအခြေအနေတွေများရှိနေပြီလဲရှင
်သတ်မှတ်တဲ့အနေထားတော့မရှိသေးပါဘူးဒါတော့တကယ် UPDJC meeting ကြမှာပဲဆုံးဖြတ်မယ်ကိစ္စပါကျွန်တော်ထင်ပါတယ်အကောင်းဆုံးတော့ဖြစ်လာလိမ့်မယ်လို့ပဲကျွန်တော်ယုံကြည်ပါတယ်ပြီးခဲ့တဲ့ဒီ UPDJC အတွက်နိုင်ငံကြီးပါတီ meeting လုပ်ပြီးတော့92ပါတီထဲမှာကျွန်တော်တို့အချင်းချင်းရွေးကောက်တင်မြောက်ထားတဲ့ကိစ္စမှာတော့အနေချင်းတော့နည်းနည်းပြဿနာတော့ရှိတာပေါ့လေဒါပေမဲ့ဒီပြဿနာကတော့ကျွန်တော်ထင်ပါတယ်ကြည့်မရပြဿနာမဟုတ်ပါဘူးကျွန်တော်တို့နိုင်ငံရေးပါတီရှိတဲ့နိုင်ငံရေးပါတီထဲကနီး selected မဟုတ်ဘဲနဲ့ elected လုပ်ထားတာပါမဲနဲ့ရွေးချယ်ထားတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အဲ့ဒါကြောင့်ပါပဲဖြစ်ဖြစ်ဒါမဲနဲ့ရွေးချယ်ထားတဲ့ပုဂ္ဂိုလ်တွေကတော့ကျွန်တော်ကတော့လေးစားပါတယ်အပြိုင်ဆိုင်နဲ့လုပ်ပြီးမဲပေးပြီးမှရွေးချယ်ထားတာဖြစ်တဲ့ကြောင့်ဒီဟာကျွန်တော်အနေနဲ့တော့ပြဿနာအနေနဲ့မြင်တဲ့လူအနေနဲ့လည်းတရားစဉ်းစားမယ်ဆိုလို့ရှိရင်တော့ပြဿနာမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်
အခုဆိုရင်တနိုင်ငံလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတာပေါ့နော်တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့ပဲရှိသေးပါတယ်ငယ်ဒီအခြေအနေမျိုးမှာပေါ့နော်ဒီနိုင်ငံရေးဆွေးနွေးပွဲတွေစတင်မယ်ဆိုရင်ဒါစစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲလို့ပြောလို့ရမလားအငယ်ဘယ်လိုများသုံးသပ်ပါလဲရှင
်နိုင်ငံရေးဆွေးနွေးပွဲလို့ဖို့ကိစ္စကတော့ဒါဘာပဲဖြစ်ဖြစ်ပြစ်ခတ်ရစဲတဲ့အခြေအနေတစ်ခုလို့ကိုလိုအပ်တယ်တိုက်ပွဲတွေကြားမှာလုပ်မယ်ဆိုရင်တော့နိုင်ငံရေးဆွေးနွေးပွဲကတော့ဒါကျွန်တော်မှန်းထားတဲ့ပုံစံမျိုးတွေတော့မဖြစ်နိုင်ဘူးပေါ့ဗျာဒါပေမဲ့တစ်ဖက်ကနေပြန်စဉ်းစားကြည့်မယ်ဆိုတော့တနက်တန်ဒီဆဲပြီးမှနိုင်ငံရေးလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကပဲအချိန်တိဆောင်ရမှာလေအခုနှစ်ပေါင်း60ကျော်လောက်ကျွန်တော်ဆောင်လာခဲ့ပြီးပြီတနက်တန်ကဒါတော့တနက်ကင်တဲ့လူတည်းဒါကိုရီကူတာကိစ္စပေါ်မှာလည်းမူတည်တာပေါ့လေဒါပေမဲ့ငင်းချမ်းကြီးဆိုတာကအချိန်ကန့်သက်ချက်မရှိဘဲနဲ့မနေ့ဖန်ရလဲကျွန်တော်ကမနေ့ဖန်ငင်းချမ်းကြီးလိုချင်တဲ့အနေထားမျိုးမှာရှိပါတယ်အဓိကတော့ခန်းစားရတဲ့ပြည်သူတွေရဲ့အခြေအနေကိုကျွန်တော်ကြည့်တာပါဆိုတော့ပြည်သူတွေအနေနဲ့ကတော့အခုငင်းချမ်းရရင်အခုလိုချင်တယ်အခုနိုင်ငံကြီးဆွေးနွေးပွဲကျင်းပနိုင်မယ်ဆိုတော့အခုလူလာနေကြပါတယ်ဒါပေမဲ့လက်နဲ့ကင်တဲ့တခြားအဖွဲ့အစည်းကတော့သူတို့ရဲ့ပြဿနာသူတို့ရဲ့ issue လေးတော့ရှိသေးတယ်လို့ကျွန်တော်နားလည်ပြီးပါတယ်မကြခင်လည်းပဲလက်နဲ့ကင်တဲ့အဖွဲ့အစည်းကလည်းပဲကျွန်တော်နဲ့အတူတကွဒီနိုင်ငံကြီးတွေ့ဆုံဆွေးနွေးပွဲစပွဲဝိုင်းကိုရောက်လာလိမ့်မယ်လို့ကျွန်တော်ကြိုတင်မြင်ပါတယ်
တဘာဝတယံဇာတာတွေများတယ်ပေါ့နော်ကချင်လိုနယ်မြေမျိုးမျိုးဆိုရင်ဒီအစိုးရနဲ့ပေါ့နော် KIU နဲ့ဒီငင်းချင်းရေးဆွေးနွေးဖို့အတွက်ပေါ့နော်အခက်ခဲတွေရှိနိုင်မယ်မလွယ်ကူဆိုတဲ့သုံးသပ်မှုတွေလည်းရှိနေတယ်အငယ်တစ်ဖက်မှာလည်းပေါ့နော် KIU အနေနဲ့ပေါ့နော်ငင်းချင်းရေးအတွက်လက်မှတ်မရေးထိုးဘူးဆိုရင်အခြားလက်နက်ကိုင်တိုင်းသာအဖွဲ့တွေကလည်းပေါ့နော်လက်မှတ်ရေးထိုးဖို့အလန်းဝေးနိုင်နေဆိုတဲ့ထင်မြင်ယူဆချက်တွေလည်းရှိနေတယ်ပေါ့နော်လက်နက်ကိုင်အဖွဲ့အားလုံးပေါ့နော်လက်မှတ်ရေးထိုးရေးမှာပါဝင်လာဖို့အတွက်အစိုးရနဲ့တက်မတော်ကပေါ့နော်ဘလို့ဆောင်ရွက်တဲ့နဲ့ဆိုပြီးတော့များအငယ်ပြောနိုင်မလဲရှင
် NCA ကကျွန်တော်သဘောထူတယ်ပုံစံမျိုးတွေဆက်လက်ပြီးအကောင့်တွေပေါ်မယ်ဆိုလို့ရှိရင်ဒါတော့ထဲမှာရှိနေသေးတယ်ကျွန်တော်ညီကူရေးလည်းပဲဒီအချိန်ဒီပေါ်မှာသူတို့သုံးသပ်ပြီးမှမကြခင်ကျွန်တော်မြို့ပေါ်ရောက်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။နောက်တရားစာတာနဲ့ပတ်သက်တဲ့ကိစ္စကတော့ဒါရရှိကျွန်တော်ရှင်းရမယ်ပြသနာပါ။ကချင်လူနေရာမျိုးကြံတဲ့နေရာမျိုးမှာဆိုလို့ရှိရင်ဒီတရားစာတာဒီမျှဝေပြီးမှအသွုံးပြုတ်တဲ့နေရာမှာကမျှတမှုမရှိလို့ဒါကချင်ညီကူတွေကသူတို့ဒီတရားစာတာကိုသူတို့ကာကွယ်ခြင်းနဲ့စန္ဒနဲ့အခုတည်းတည်းသူတို့တနက်ကင်နဲ့ဒါတော့တော့ညင်းစရာမရှိပါဘူးသူတို့မှာသူတို့ရဲ့နေမြေတီတာဒီသူတို့ရဲ့တယံဇာတာဒီကိုမြတ်မြတ်တတာနဲ့ဝေခွဲမတုံးဆွဲနိုင်သမျှကာလပတ်လုံးသူတို့ကတော့ဒီတနတ်နဲ့ဒါကာကွယ်ရမယ်ဆိုတော့ကျွန်တော်နားလည်ပြီးပါတယ်ဒီဟာလည်းပဲအခုနိုင်ငံကြီးတွေ့ဆုံဆွေးနွေးပွဲစတာနဲ့ကျွန်တော်တို့တယံဇာတာခွဲဝေစီမံခန့်ခွဲတဲ့ကိစ္စကိုကျွန်တော်ကအဓိကထားပြီးမှကျွန်တော်ကဆွေးနွေးရမယ့်ကိစ္စပါဆွေးနွေးရင်းနဲ့ဒီအဖွဲ့ဒီ level ကျွန်တော်ရဲ့နိုင်ငံကြီးစပွဲဝိုင်းကိုရောက်လာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
တယံဇာတာတွေနဲ့ဖြစ်နေတဲ့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ပေါ့နော်နောင်တက်လာမယ့် NND အစိုးရအနေနဲ့ပေါ့နော်ဒါကိုထိန်းကိုနိုင်မယ့်အနေထားရှိမလားအငယ်ဘယ်လိုများသုံးသပ်ပါလဲရှင
်သူတို့ရဲ့အရေးချင်းပေါ်မှာမူတည်မှာပေါ့လေ ကျွန်တော်တို့အနေနဲ့ကတော့လက်ရှိအစိုးရကိုလည်းပဲကျွန်တော်တို့ပါတီကျွန်တော်တိုင်းသား NBF အနေနဲ့ပေါ့လေဒါကျွန်တော်စနစ်တကျကိုကျွန်တော် check and balance လုပ်ပါတယ်လာမဲ့တက်လာတဲ့နော် NLD တက်လာမယ်ဆိုရင်လည်းပဲကျွန်တော်တို့ကစနစ်တကျနဲ့ smart opposition အနေနဲ့ကျွန်တော်တို့က check and balance လုပ်မှာပါဆိုတော့ဘာပဲဖြစ်ဖြစ်ဒါကတော့ကျွန်တော်တို့ကစောင့်ကြည့်အောင်ပါပေါ့လေ
လက်ရှိဆောင်ရွက်ပြီးဖြစ်တဲ့ငញ្ញန်ကြီးဖြစ်စဉ်တွေက NLD အစိုးရတက်လာတဲ့အခါမျိုးမှာပေါ့နော်ပုံစံတစ်မျိုးပြောင်းလဲသွားနိုင်မဲ့အနေအထားမျိုးရှိမလားအင်္ဂလိပ်ဘလို့များမြင်ပါလဲရှင
်ကျွန်တော်အမြင်မှာတော့ပြောင်းလဲနိုင်မယ့်အနေအထားမရှိပါဘူး NLD အဖွဲ့လည်းပဲဒီငင်းချမ်းကြီးကိုလူလာပါတယ်။နောက်ငင်းချမ်းကြီးလူလာတဲ့ပုံကိုယ်တွေမှန်တယ်မြတ်ကတော့တခြားနီလန်းတစ်တွေပါရှာစရာလည်းမရှိတော့ပါဘူး။ဒီနီလန်းကကျွန်တော်တို့တွေနှစ်ပေါင်း3-4နှစ်လောက်ရှာလာခဲ့တဲ့လမ်းကြောင်းဖြစ်တဲ့အတွက်ကြောင့်ဒီလမ်းကြောင်းပေါ်မှာပဲကျွန်တော်ဆက်လက်ပြီးမှခြိတက်မယ်ဆိုလို့ရှိရင်ပို့ပြော့ကျွန်တော်တို့ရဲ့ဘန်းတိုင်ကအစောဆုံးနဲ့ကုန်ကျစရိတ်နဲစွာနဲ့ကျွန်တော်ရောက်လိမ့်မယ်ထင်ပါတယ်။တကယ်လို့များနီလန်းတစ်ရှာပြီးမှဒီငင်းချမ်းကြီးလမ်းကြောင်းကိုဆက်လျှောက်မယ်ဆိုလို့ရှိရင်တော့ခက်ခဲများစွာကြုံလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့ပါအင်္ဂလိပ်ကုလူဖြည့်ကြပေးတဲ့အတွက် RFA ကျေးဇူးတင်ပါတယ်ရှင်
။ကျေးဇူးတင်ပါတယ်